ဒေါက်တာရှင်ကြီးကိုမောင်နှမပေါင်းတို့ဒီတစ်ပတ်အသီးတရားအညာတစ်ခုအစီအစဉ်မှာဘာသာတရားတွေကအကျမ်းဖက်ခြင်းကိုဖြစ်စေသလားဆိုတဲ့အကြောင်းကိုကျွန်တော်တို့တွေလေ့လာကြမှာဖြစ်ပါတယ်။လူတွေအကြားမိတ္တဟာယရှိဖို့နဲ့ငြိမ်းချမ်းရေးရရှိစေဖို့လှုပ်ဆောင်နေရမှာကမ္ဘာဘာသာကြီးတွေကအဖြေဖြစ်ခြင်းတစ်ခုဖြစ်တာထက်ပြဿနာပိုဖြစ်စေတယ်လို့တချို့လူတွေကပြောကြတယ်။တချို့လူတွေကဘလောက်အထိပြောကြသလဲဆိုရင်တမိုင်းတစ်လျှောက်လုံးကိုကြည့်လိုက်ရင်ဘာသာတရားတွေကတင်းမာမှုတွေအကြမ်းဖက်ခြင်းတွေစစ်ပွဲတွေကိုဖြစ်စေခဲ့တယ်။ဒါမှမဟုတ်ရင်လေဒီအရာတွေကိုဘာသာတရားတွေကပုံမဆိုးဝါးစေတယ်လို့ဆိုကြပါတယ်။ထို့ကဲ့သို့သောလူတွေအတွက်ဘာသာတရားတွေအချင်းချင်းအကြာတွေးဆုံဆွေးနွေးခြင်းနှီးနှောဖလှယ်တိုင်ပင်ခြင်းတွေကအရန်ကိုဘာသာတရားသိဆန်းနေတယ်လက်တွေ့ဘာမှဖြစ်မလာစေတဲ့အရာတွေဖြစ်တယ်။အချိန်ဖြုန်းခြင်းတသက်သာဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်သူတို့တွေအကြံပြုကြတာကငြိမ်းချမ်းရေးကိုတည်ဆောက်ဖို့စဉ်းစားကြတဲ့အခါဘာသာရေးမပါဝင်သင့်ဘူးဟူ၍ဖြစ်ပါတယ်။သူတို့ပေးတဲ့ညင်ချက်တချို့ကိုလေ့လာကြည့်ကြရအောင်။ဘာသာတစ်ခုကအဲ့ဒီဘာသာဝင်အုပ်စုကိုပဲကမ္ဘာအမြင်ကိုတင်ပြတယ်။ဒါကြောင့်ကြံတဲ့တခြားလူတွေကိုခွဲခြားလိုက်ကြတယ်။ဒါကြောင့်လဲဘာသာတရားကဗတ်လိုက်ခြင်းတစ်ဖက်သက်အမြင်တခြားလူတွေကိုတီးမခံလက်မခံခြင်းနောက်ပြီးရံမူခြင်းပဋိပက္ခတွေကိုတောင်ဖြစ်စေတဲ့မူလအရင်အမြစ်မြေဩဇာဖြစ်တယ်လို့ဆိုကြပါတယ်။မိမိတို့ရဲ့ယုံကြည်ရာအချက်တွေအထက်အသက်ကိုဆွန့်လွတ်ဖို့အစဉ်သင့်ရှိကြတဲ့တချို့သောဘာသာရေးထက်သန်သူတွေတချို့သောဘာသာတရားအမြင်တွေရဲ့ပြင်းထန်ခြင်းတွေကိုသူတို့ကကိုးကားပြောဆိုကြတယ်။ဘာသာတရားမတူညီတာကပဋိပက္ခတွေကိုဖြစ်စေတဲ့အဓိကအကြောင်းတရားအဖြစ်အရင်ကတည်းကဖြစ်နေတယ်။အခုလဲဆက်လက်ပြီးဖြစ်နေတယ်ဘာသာတစ်ခုမဟုတ်တစ်ခုရဲ့အမည်နာမနဲ့လူတွေကတခါတရံမှာတစ်ဖက်လူကိုမယုံကြည်ခြင်းမုန်းတီးခြင်းတင်းမာခြင်းနာကျင်စေခြင်းပဋိပက္ခနဲ့ဒုက္ခဝေဒနာတွေကိုဖြစ်နေစေတယ်လို့သူတို့ကဆိုကြပါတယ်အလဲခစ်တုန်းကခရစ်ယာန်တွေကမွတ်စလင်တွေကိုတိုက်ခိုက်ခဲ့တဲ့ခရုစိတ်စစ်ပွဲတွေနဲ့ယနေ့ခေတ်မှာတော့ဆက်ပြီးတော့ဖြစ်နေတဲ့မွတ်စလင်တွေကပြုလုပ်တဲ့ Holy Wars ဘာသာရေးစစ်ပွဲတွေအကြောင်းကိုဥပမာအဖြစ်သူတို့ကထောက်ပြကြပါတယ်ဘာသာရေးအစွန်းရောက်သမားတွေရဲ့အပြုအမူတွေကငြိမ်းချမ်းရေးကိုဆောင်ရွက်ဖို့ကဘာသာတရားကနေမဖြစ်နိုင်ဘူးဆိုတာတတ်သိအဖြစ်နဲ့သူတို့ကမြင်ကြပါတယ်ဒီဘာသာရေးအစွန်းရောက်သမားတွေကသူတို့ဘာသာရဲ့စစ်မှန်တဲ့မူလအခြေအနေကိုပြန်ရောက်စေဖို့လို့သူတို့တတ်မှတ်ကြတဲ့အမည်နာမနဲ့လူတွေကိုဖိနှိပ်ဖို့ချိန်ချောက်ဖို့ပြန်မေးဆွဲဖို့အကြမ်းဖက်ဖို့နဲ့တပ်ဖြတ်ခြင်းအထိပြုဖို့မတုံဆိုင်ကြပါဘူးတော်ရရှိညကမောင်နှမပေါင်းတို့သူတို့ရဲ့ဘာသာရေးအစွန်းရောက်စိတ်ဓာတ်တွေမှာလူမျိုးရေးစိတ်ဓာတ်ကိုထည့်ပေါင်းလိုက်တဲ့အခါမှာအချိုးဆက်ကအနှုတ်လက္ခဏာပို့ပြီးတော့ဖြစ်လာပါတယ်လူအတိုင်းဝိုင်းမှာမိတ္တဟာယရှိဖို့နဲ့ငြိမ်းချမ်းရေးရရှိစေဖို့ဘာသာတရားတွေကအပြုသဘောနဲ့အကောင်းကိုမဖြစ်စေဘူးဆိုပြီးတော့သူတို့ရဲ့နောက်ထပ်ငင်းချက်တစ်ခုကတချို့သောလူမျိုးရေးတိုင်းရင်းသားအရေးစီးပွားရေးပဋိပက္ခတွေမှာဘာသာတရားတွေကတီးမခံခြင်းခွဲခြားခြင်းကိုမိစာထိုးပေးတယ်လို့ဆိုကြပါတယ်။တခါတရံကြတော့လူတွေကိုတတ်ဖြစ်ဖို့အကြမ်းဖက်ခြင်းတင်းမာမှုတွေကိုဖြစ်စေဖို့ရန်အတွက်မကူစားရသေးတဲ့တမိုင်းကဒဏ်ရာတွေတိုင်းရင်းသားလူမျိုးတွေရဲ့မချေနှံ့မှုတွေနဲ့လှည့်ပတ်လိန်ထားတဲ့ဘာသာတရားတုံ့တင်ချက်တွေနဲ့အားလုံးကိုရောနှောပစ်တတ်ကြပါတယ်။ဒီလိုမျိုးအကြောင်းတရားတွေကိုတန်တရားသမားတွေကထောက်ပြပြီးတော့ဆိုကြတာကကပ္ပဘာသာကြီးတွေမှာအဖြေပေးရမယ့်ကိစ္စရှိနေတယ်။ဒါကြောင့်သူတို့ကိုသူတို့ငြိမ်းချမ်းရေးကိုဆောင်ရွက်သူများအဖြစ်မကြွေးကြော်သင့်ဘူးဟု၍ဖြစ်ပါတယ်။သောရရှင်ကြီးကိုမောင်မပေါင်းတို့စစ်မှန်တဲ့ဘာသာတရားဆိုတာဘာလဲဆိုတာကိုလေ့လာဆန်းစစ်ပြီးတော့ဘာသာတရားတွေဘက်ကနေခုခံပြီးတော့ပြောဆိုကြရအောင်။စစ်မှန်သောဘာသာတရားဆိုတာအဓိကအဖြစ်ဖျားကိုရှစ်ခိုးကိုးကွယ်ခြင်းအကြောင်းဖြစ်တယ်။အဲ့ဒီမှာရှစ်ခိုးကိုးကွယ်ခြင်းပါတယ်။ချီးမွမ်းထောပနာပြုခြင်း၊ကျေးဇူးတော်ချီးမွမ်းခြင်း၊ချစ်ခြင်းနဲ့လိုအပ်ရာတွေကိုတောင်းလျှောက်ခြင်းပါဝင်တယ်။ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး၄အခန်းငယ်20မှာတစုံတစ်ယောက်ကငါသည်ဖျားသခင်ကိုချစ်သည်လို့ဆိုပြီးတော့မိမိညီအကိုကိုမုန်းတီးလျင်ထိုသူသည်လိန်ညာသူဖြစ်၏အဘဲကြောင့်ဆိုသောမိမိမြင်ဘူးသည့်ညီအကိုကိုမချစ်သောသူသည်မမြင်ဘူးသောဖျားသခင်ကိုမိခဲ့သို့ချစ်နိုင်မည်နည်းဟုရှင်ယောဟန်ကဆိုထားပါတယ်အမုန်းတရားကိုဆွပေးခြင်းအကြမ်းဖက်ခြင်းစစ်ပွဲကိုဖြစ်စေခြင်းကစစ်မှန်တဲ့ဘာသာတရားနဲ့ဆန့်ကျင်ဘက်ဖြစ်ပါတယ်။မ မိမိကိုသူတစ်ပါးကပြုတ်စေလိုတဲ့အတိုင်းသူတစ်ပါးတို့အားပြုတ်ကြလောဆိုတဲ့ The Golden Rule ရွှေဥပဒေသားကဘာသာတရားအများစုရဲ့အဓိကသွန်သင်ချက်တစ်ခုဖြစ်ပါတယ်။ဘာသာတရားကိုစစ်မှန်စွာလိုက်ကျင့်တဲ့သူကိုအဲ့ဒီပုဂ္ဂိုလ်အခြားသူတွေပေါ်မှာထားရှိတဲ့မေတ္တာတရားအဖြစ်သိနိုင်တယ်။မေတ္တာတရားတွေဟောနေသလား။အမုန်းတရားတွေဟောနေသလား။ထိုအရာတွေအဖြစ်သူဟာဘာသာတရားကိုစစ်မှန်စွာလိုက်ကျင့်တဲ့သူဟုတ်မဟုတ်ဆိုတာသိနိုင်ပါတယ်။အမှားတစ်ခုခုရှိတဲ့အခါမှာဝန်ခံဖို့အစဉ်သင့်ရှိတယ်။ခွင့်လွှတ်ခြင်းကိုတောင်းခံဖို့အစဉ်သင့်ရှိတယ်။လူမျိုးမတူတဲ့သူတွေယဉ်ကျေးမှုမတူတဲ့သူတွေဘာသာမတူတဲ့သူတွေအကြားမှာစီလုံးချင်းရှိစေဖို့အပြုသဘောဆောင်စွာတိုးမြှင့်လှုပ်ဆောင်ခြင်းဖြင့်ထိုသူဟာဘာသာတရားကိုစစ်မှန်စွာလိုက်ခြင်းတဲ့သူဟုတ်မဟုတ်ဆိုတာသိနိုင်ပါတယ်လူမှုရေးရာမှာဘာသာတရားရဲ့အကျိုးပြုတဲ့လွှမ်းမိုးမှုကတန်တရာရှိစရာမလိုပါဘူးလူတိုင်းဝိုင်းအများကြီးမှာနောက်ပြီးတော့ယနေ့ထိတက်တိုင်ဘာသာရေးနဲ့နိုင်ငံရေးကိစ္စတွေကိုလုံးဝကြီးတီးတန့်ခွဲခြားလို့ရှိတဲ့နိုင်ငံတွေမှာတောင်မှလူမှုရေးဘဝရဲ့ကန္တအများစုမှာဘာသာတရားတွေရဲ့အကျိုးတက်ရောက်မှုကိုပို့ပို့ပြီးတော့လက်ခံလာကြပါတယ်။ပညာရေးကန္တ၊ကျန်းမာရေး၊ပဋိပက္ခမဖြစ်အောင်ဒါစီရေး၊ပဋိပက္ခအတွက်အဖြေရှာရေး၊လူမှုရေးပြဿနာတွေကိုကူစားခြင်း၊ပဋိပက္ခဖြစ်ပြီးတဲ့အခါမှာပြန်လည်ကြည်အေးသိမျက်စေခြင်းဒုက္ခသည်များကိုဆောင်းရှောက်မှုစင်ရသားများလူနေမှုဘဝတိုးတက်လာစေဖို့အကူအညီပေးခြင်းနဲ့လူသားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအလုံးဟာဘာသာတရားတွေရဲ့အကျိုးသက်ရောက်မှုတွေအများကြီးရှိပါတယ်။နောက်ပြီးဒီလုပ်ငန်းတွေအလုံးကငင်းချမ်းရေးရရှိစေဖို့လုပ်ငန်းတွေဖြစ်ကြပါတယ်။ဒေါက်တာရှင်ကြီးကိုမောင်တမပေါင်းတို့ဆူဒန်နိုင်ငံ၊နိုင်ဂျီးရီးယားမြောက်ပိုင်းနိုင်ငံအချို့မှနဲ့ Ivory Coast အိန္ဒိယ၊ Indonesia အရှေ့လယ်ပိုင်းဒေသတွေ၊ Bosnia ဟက်ဆိုဂိုဗီနာနဲ့အာယာလန်နိုင်ငံမြောက်ပိုင်းတွေမှာလူတွေအကြားတင်းမာမှုတွေပဋိပက္ခတွေဖြစ်တဲ့အချိန်မှာတချို့သောဝေဖန်သုံးသက်သူတွေကထိုပဋိပက္ခတွေဟာဘာသာရေးကြောင့်ဖြစ်တာဆိုပြီးတော့ပြောကြပါတယ်။ဒါကအစိပ်ပိုင်းတစ်ခုအားဖြင့်သာမှန်ပါတယ်။တခြားအကြောင်းတရားတွေအများကြီးရှိနေတယ်။လူမျိုးချင်းရံပြိုင်မှုလူမျိုးရေးတင်းမာမှုမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားခြင်းစီးပွားရေးကြက်တီးမှုတွေကြောင့်ပါဝင်ပါတယ်။နောက်ပြီးတော့အတိတ်သမိုင်းကမကြေလည်မှုတွေတကယ်ဖြစ်ခဲ့တဲ့အရာရောထင်မြင်မှုတသက်တာဖြစ်တဲ့အရာတွေရောမကူစားရသေးတဲ့အတိတ်သမိုင်းကမတရားမှုတွေပါဝင်နေပါတယ်ဒီဝန်းနေကြည်ကွေးစရာတွေအားလုံးကမျက်နှာပြင်ပေါ်တက်လာတာဖြစ်နိုင်ပါတယ်သောရရှင်ကြီးကိုမောင်မအပေါင်းတို့အခုဝေမျှမဲ့အချက်တွေနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်သုံးသပ်ကြည့်ကြရအောင်တခါတရံကြတော့မတမာတဲ့နိုင်ငံရေးသမားတွေကသူတို့အကျိုးအတွက်ဘာသာရေးကိုခုလုံးအဖြစ်နဲ့အသုံးပြုကြတာကိုလည်းလစ်လူရှုလို့မရနိုင်ပါဘူး။ကွဲပြားမှုတွေဖြစ်အောင်သူတို့ဖန်တီးကြတယ်။ဒါမှသူတို့လိုချင်တဲ့နိုင်ငံရေးအကျိုးတွေရလာမှာဖြစ်တယ်။ဘာသာတရားကအလွဲသုံးစားပြုလုပ်ခြင်းအကျိုးအမျက်ထုတ်ခြင်းခံရတဲ့အခါမှာလူတွေကဘာသာတရားဘက်လှည့်လာပြီးတော့အပြစ်တင်ကြပါတယ်။ဒါပေမဲ့ဒါကလူရဲ့တဘာဝကလှုပ်လေလှုပ်ထရှိတဲ့အကြမ်းဖက်ခြင်းစီးပွားရေးအယဖိနှိပ်ခြင်းလူတွေကိုအစုလိုက်အပြုံလိုက်တက်ဖြတ်ခြင်းတိုင်းရင်းသားလူမျိုးစုလိုက်မျိုးပြုတ်အောင်ရှင်လင်းခြင်းဒီအရာတွေကိုဖြစ်လာစေတဲ့တကယ့်အကြောင်းတရားတွေကိုဖုံးကွယ်ခြင်းသာဖြစ်ပါတယ်။ဒါကြောင့်ထိုကဲ့သို့သောအကြောင်းတရားတွေကိုဖုံးကွယ်ပြီးတော့အကျမ်းဖတ်ခြင်းတွေကိုဖန်တီးနေကြတဲ့လူတွေရဲ့အမှုတွေထဲမှာယုံကြည်သူတွေအနေနဲ့မိမိကိုယ်ကိုပါဝင်မသွားစေဖို့ဖြစ်ပါတယ်။လူတစ်ယောက်ကအခြားလူတစ်ယောက်ကိုမုန်းတဲ့အတိုင်းတာပမာဏအလျောက်မိမိမုန်းတီးတဲ့သူအပေါ်မှာပြုတ်မှုရဲ့အကြမ်းဖက်ခြင်းအတိုင်းအတာပမာဏအလျောက်ထိုသူဟာစစ်မှန်တဲ့ဘာသာတရားရဲ့ကောင်းတဲ့ဘာသာဝင်တယောက်မဟုတ်ဘူးဆိုတဲ့အတိုင်းအတာပမာဏကိုပြနေပါတယ်ဥပမာတစ်ခုရှိပါတယ်တခါကစာရေးသူ Francis Carney နဲ့ Arenze C ကိုသူ့ရဲ့မိတ်ဆွေတယောက်ကစာရေးပို့လိုက်တယ်သူတို့မြို့မှာဘာသာရေးအထီးကျုံးတွေဖြစ်နေတယ်တခြားဘာသာတွေကိုမုန်းတီးအောင်စနစ်ကျကျစီယုံလှုံ့ဆော်မှုတွေဖြစ်နေတယ်ဒီဘာသာနှစ်ခုကတာမန်လူတွေကတယောက်နဲ့တယောက်အေးအေးချမ်းချမ်းနဲ့အတူနေခဲ့ကြတယ်။ဒါပေမဲ့နိုင်ငံရေးသမားတွေနဲ့လူရန်ကားတွေကအကြမ်းဖက်ခြင်းတွေကိုသွေးထိုးပေးခဲ့တာဖြစ်တယ်။ဒါကဘာသာရေးကိုခုလုံးလုပ်ခြင်းအလွဲသုံးစားပြုလုပ်ခြင်းဖြစ်တယ်။ဒါကိုစစ်မှန်တဲ့ဘာသာရေးခေါင်းဆောင်တွေအားလုံးကကြိုးစားပြီးတော့ရှောင်ရှားကြရမှာဖြစ်ပါတယ်။များသောအားဖြင့်တင်းမာမှုတွေအကြမ်းဖက်ခြင်းတွေစစ်ပွဲတွေကိုဖြစ်စေတဲ့အရာတွေကမာနတိမခံခြင်းလူတူတယောက်စီရဲ့အတ္တအုပ်စုတစ်ခုရဲ့အတ္တလောဘ မနာလိုခြင်းနဲ့ကလေစားခြေလိုခြင်းဆန္ဒတွေကြောင့်ဖြစ်ပါတယ်။ဒါကြောင့်ဒီလိုမျိုးအခြေအနေတွေမှာလူတွေကိုကူစားခြင်းပေးဖို့ကဘာသာတရားရဲ့တာဝန်ဖြစ်ပါတယ်။ဘာသာတရားကလူတွေကထိုအရာတွေရဲ့တားကောင်ဖြစ်မသွားစေဖို့နောက်ပြီးပိုးဆိုးတာကထိုအရာတွေရဲ့အတုံးခံလက်နက်ဖြစ်မသွားစေဖို့ဂရုစိုက်ကြရမှာဖြစ်ပါတယ်။ရှမာတေယုခန်းကြီး၅ခန်းငယ်၉ငြိမ်းချမ်း၏အတွက်ဂျိုးပန်းဆောင်ရွက်တော်သူတို့သည်မင်္ဂလာရှိကြ၏ဆိုတာကိုဝေမျှရင်းနဲ့ဒီတစ်ပတ်အသီးတရာအညာတစ်ခုအစစ်စင်ကိုဒီမှာရင်ရန်နာလိုက်ပါတယ်။